မိုကာဆိုက်ကလုန်းမုန်တိုင်းသင့်မြန်မာပြည်သူတွေကိုအကူအညီပေးဖို့အိန္ဒိယရေတပ်စစ်သင်္ဘော၃စင်းဟာမေလ၁၈ရက်နေ့ကြာသပတေးနေ့မှာရန်ကုန်မြို့ကိုရောက်ရှိလာခဲ့ပါတယ်။အိန္ဒိယစစ်သင်္ဘော၃စင်းဟာအစားအစာဆေးဝါးရေတန့်လက်ဆွဲမီးအားပေးဆက်အဝတ်အထည်နဲ့တန့်စင်ရေးပစ္စည်းတွေတင်ဆောင်လာပြီးဂယုနာဆိုတဲ့စီမံကိန်းနဲ့မြန်မာနိုင်ငံရန်ကုန်စိတ်ကမ်းကိုဆက်ရောက်လာတာလို့ရိုက်တာသတင်းဌာနမှာဖော်ပြထားပါတယ်။မေလ၁၉ရက်နေ့ဒီကနေ့တောက်ကြနေမှာတော့နောက်ထပ်စတုတ္ထမြောက်တင်ဘောဒဇင်ရန်ကုန်ကိုထပ်မံရောက်လိမ့်မယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဆပ်ဟာရမန်ကသူ့ရဲ့ Twitter အကောင့်မှာရေးသားထားပါတယ်။တစ်ချိန်တည်းမှာလည်းမိုခာမုံတိုင်းကယ်ဆယ်ရေးနိုင်ငံတကာအဖွဲ့တွေဟာရခိုင်ပြည်နယ်အတွင်းကိုဝင်ရောက်ခွင့်ရဖို့အတွက်မြန်မာစစ်တပ်ရဲ့ခွင့်ပြုမိန့်ကိုဆောင်ဆိုင်နေရပါတယ်။မုံတိုင်းတဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရပြောဆိုပါတယ်။အကူအညီပေးတဲ့အဖွဲ့တွေကရခိုင်ပြည်နယ်အတွင်းမြေပြင်အခြေအနေကိုလုံလေးလာသုံးသပ်နေပြီးခွင့်ပြုချက်ရပြီဆိုရင်စတင်ဆောင်ရွက်ဖို့အသင့်ရှိနေတယ်လို့လည်းကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။ရခိုင်ပြည်နယ်နေရာတချို့မှာမူလရှိပြီးသားအကူအညီပေးရေးအဖွဲ့တွေကတော့ရခိုင်ရောရွှေဉာရောမုံတိုင်းတဲ့ပြည်သူတွေကိုကနဦးကူညီထောက်ပံ့မှုတွေပေးနေတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းနေရာအတော်များများမှာလျှက်စစ်ဆက်သွယ်ရေးပြတ်တောက်လျှက်စစ်နဲ့ဆက်သွယ်ရေးပြတ်တောက်နေပြီးလောင်စာစီနဲ့ရေတန့်အပါဝင်အရေးပေါ်အကူအညီအထောက်အပံ့တွေလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းရေးယူကထုတ်ပြန်ထားပါတယ်။